ခြေတင်ဖြစ်နေရတဲ့နှစ်နိုင်ငံနယ်စပ်ကတမိုင်းဝင်ဟိန်းသူဖျားကြောင်ပိုင်ဆိုင်မှုပြဿနာဖြေရှင်းရေးအတွက်တတိယအကြိမ်တွေ့ဆုံသွားဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ထိုင်းဝန်ကြီးချုပ်ဘီစစ်ဝဲချာချီဝါတို့ကသဘောတူခဲ့ကြပါတယ်။အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့18ကြိမ်မြောက်စီဝေးပွဲဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဒီလနောက်ပိုင်းကျင်းပချိန်နှစ်ဖက်ခေါင်းဆောင်တွေတီးခြားတွေ့ဆုံပြီးနေကြာဒေသပိုင်ဆိုင်မှုသတ်မှတ်ရေးနဲ့ပတ်သက်လို့ဆွေးနွေးသွားကြမှာပါ။ဘယ်ဂျီယံနိုင်ငံပရဆက်မျိုးကအာရှနဲ့ဥရောပအစည်းအဝေးပွဲအာဆန်ရဲ့ရှစ်ချိန်မြောက်ထိပ်သီးညီလာခံကိုတက်ရောက်လာစဉ်ဒီတစ်ပတ်အစောပိုင်းမှာလည်းပဲဝန်ကြီးချုပ်နှုတ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။2008ခုနှစ်ကစလို့နှစ်ဖက်ကြားပြန်လည်တက်ခိုက်မှုတွေကြောင့်စစ်သား၈ယောက်ထက်မနည်းသေဆုံးခဲ့ရတဲ့နေရာကတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုရုတ်သိမ်းမှုနဲ့ဆွေးနွေးခဲ့ကြတာပါ။နှစ်ပေါင်းများစွာခြေတင်ဖြစ်နေရတဲ့ဒီကိစ္စဟာဘရာဇီးနိုင်ငံမှာဩဂုတ်လတည်းတုန်းကကျင်းပတဲ့ကုလသမဂ္ဂယူနက်စကိုဖွဲ့ရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဆိုင်ရာကော်မရှင်စည်းဝေးပွဲမှာပရဝီဟာရဖျားကြောင်စီမံအုပ်ချုပ်ရေးအစီအစဉ်တရက်ကိုကမ္ဘောဒီးယားနိုင်ငံဘက်ကတင်သွင်းခဲ့ရတာကဆက်လို့တင်းမာမှုတွေပိုပြီးကြီးထွားလာခဲ့တာဖြစ်ပါတယ်။